မြန်မာစစ်တပ်ဟာတပ်ဖြတ်မှုမတရားမှုမတရားသဖြင့်ဖမ်းဆီးမှုနှိပ်စက်ညှဉ်းပန်းမှုဆက်အနာသိမ်းမှုစန့်ကျင်ဆက်အနာသိမ်းစန့်ကျင်သူတွေကိုအစာဖြောင်းမှုတွေအပါအဝင်အကြမ်းဖက်မှုတွေဆက်လုပ်နေပြီးလူ့အခွင့်အရေးဆိုင်ရာပြဿနာတွေကိုအစင်မပြတ်ဖန်တီးနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာရုံးကတောက်ကြနေမှာပြောဆိုလိုက်ပါတယ်ဒါအပြင်မြန်မာနိုင်ငံမှာတရားမဲ့ဖမ်းဆီးတပ်ဖြတ်မှုအလုံးကိုအစီရင်ခံစားနေမှာဖော်ပြခဲ့ပါတယ်အပြည့်အစုံကိုတော့မတ်သိင်ကြီးထိုက်ကပြောပြပေးပါမယ်
ဆရာနာတင်ပြီးနှစ်နှစ်ကြာလာချိန်မှာစစ်ဗိုလ်ချုပ်ကြီးများဟာအတိုက်ခံတွေကိုချေမှုန့်ရဲ့အတွက်မြေလံစနစ်မူဝါဒကိုကျင့်သုံးနေကြတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာရုံးရဲ့ပြောခွင့်ရရာဘီနာရှမ်ဒါစနီကတောက်ချနေမှာပြောပါတယ
် Tragically regional and global efforts
ငြိမ်းချမ်းရေးနဲ့ထင်းထင်းသိမ်းသိမ်းရှိစေဖို့အတွက်ဒေသရင်းနဲ့ကမ္ဘာတစ်လောကကြိုးပမ်းမှုအများစုကိုစိတ်တူအရှုခံထားရတာဟာဝန်းနေဖို့ဖြစ်ပါတယ်ပြည်ထောင်ကနေအလုံးစုံဆက်လက်ကျင်းလွတ်နေတဲ့အတွက်လေရဲဆဲရဲဖြစ်နေတဲ့စစ်တပ်ဟာနိုင်ငံတကာလိုက်နာရမယ်တာဝန်ဝတ္တရားတွေနဲ့မူတွေကိုအရေးမထားဘူးဆိုတော့ကိုတလျှောက်လုံးပြသနေပါတယ်အချိန်နေပိုးပြီးဆိုးလာနေတဲ့ဒီအဖြစ်ဆိုးကြီးကိုအဆုံးသတ်ဖို့အတွက်အရေးတကြီးလက်တွေဆောင်ရွက်ချက်လိုအပ်ပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးရုံးကမတ်လ3ရက်နေ့တောက်ကြံနေထုတ်ပြန်တဲ့မြန်မာဆိုင်ရာအစီရင်ခံစာထဲမှာစစ်တပ်ဟာအကြမ်းဖက်မှုတွေဇက်တိုက်လုပ်ပြီးလူ့ခွင့်ရေးဆိုင်ရာပြဿနာကြီးကိုအဆက်မပြတ်ဖန်တီးနေတယ်လို့ဖော်ပြပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံတို့ရဲ့တောင်းဆိုချက်တွေနဲ့အလားတူပဲကုလသမဂ္ဂလူ့ခွင့်ရေးရုံးကလည်းအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးမတရားဖန်ခံထားရသူတွေကိုပြန်လွှတ်ပေးရေးစာနာမှုအကူအညီတွေအဟန့်အတားမရှိပေးအပ်နိုင်ရေးနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေရေးတို့ကိုအစီရင်ခံစာမှာတောင်းဆိုထားပါတယ်။ဆီယနာစာပီသိန်းတဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေ2023ခုနှစ်ဇန်နဝါရီလ31ရက်နေ့အထိလူ့ခွင့်ရေးချိုးဖောက်မှုတွေကိုပြုစုထားတဲ့အစီရင်ခံစာထဲမှာတော့အထူးသဖြင့်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းတို့မှာအကြမ်းဖက်မှုတွေတိတိတသားများလာတာကိုဖော်ပြထားပါတယ်။ဆီယနာတိတ်မှုနောက်ပိုင်းစစ်တပ်နဲ့မိတ်ဖက်တွေကြောင့်အနည်းဆုံးလူပေါင်း2940သေဆုံးရပြီးဖမ်းခံရသူက18,592ဦးအတည်ပြုနိုင်ကြောင်းယုံကြည်ရတဲ့သတင်းရှိမြစ်တွေကိုကိုကဖော်ပြထားပါတယ်။နိုင်ငံတော်မြို့နယ်ပေါင်း330တဲက80ရာခိုင်နှုန်းနီးပါးမှာလက်နက်ကင်ပြိပခါတန်းတင့်နေကြောင်းလည်းဖော်ပြပါတယ်။မြန်မာဆန်ရကုလသမဂ္ဂလူ့ခွင့်ရေးရုံးအကြီးအကဲ James Ruhebar ကတော့စစ်တပ်ဟာတရားဥပဒေကိုလက်နက်တပွဲအသုံးချတယ်လို့ပြောဆိုလိုက်ပါတယ်
။ So they've weaponized the legal
တရားရေးစနစ်ကိုလက်နက်တပွဲအသုံးပြုနေပါတယ်။နိုင်ငံရဲ့အတိုက်အခံတွေကိုထိန်းသိမ်းဖို့အတွက်ရောသူတို့ကိုစန့်ကျင်ပြောဆိုသူတွေကိုနှိပ်စက်ဖို့အတွက်ကိုရောသူတို့ဟာအကျဉ်းတောင်စနစ်ကိုအသုံးချနေပါတယ်
။လက်နက်ကိုင်အဖွဲ့တွေစစ်တပ်ကိုလက်နက်ကိုင်စန့်ကျင်သူတွေကိုစာနယ်ရိတ်ခါဗန္နာရေးထောက်လှမ်းရေးနဲ့လူသစ်စုဆောင်းတာတွေဖျက်တောက်နိုင်ဖို့အတွက်စစ်တပ်ဘက်ကလေးချောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကိုမစင်မချင်လို့အရက်သားတွေကိုနေရရင်ကထွက်ခွာသွားစေဖို့ကြီးရွာတွေကိုမီးရှို့တာအပါအဝင်ဖျက်လေးပြန်နည်းနဲ့လုပ်နေတာကိုလည်းကုလလူ့ခွင့်ရေးရုံးကပြောပါတယ်စစ်တပ်ရဲ့လေးချောင်းတိုက်ခိုက်မှုတွေကိုလည်းကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရရာဘီနာရှမ်ဒါစနီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Among the numerous incidents of air strikes
on the ဒီကြောင်းတိုက်ခိုက်မှုအများပြားတဲ့မှာစက်တင်ဘာ16ရက်နေ့ကသခိုင်းတိုင်းတပင်းမြို့နယ်လက်ရက်ကုန်းရွာမှာရဟတ်ရင်၄ဆင်းနဲ့စာတင်ကျောင်းတစ်ခုကိုပစ်ခတ်ခဲ့တာမှာအနည်းဆုံးကလေးငယ်6ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့ပါတယ
်။စစ်တပ်နဲ့ဆက်နွယ်တဲ့ပြည်သူစစ်တွေဟာအကြမ်းဖက်မှုအများစုအတွက်တာဝန်ရှိတယ်ဆိုတာကိုယုံကြည်ပွဲအချက်လက်တွေရှိကြောင်းနဲ့ဒီနေ့ကတချို့ကိစ္စတွေဟာစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရကပြောပါတယ်ကုလသမဂ္ဂလူ့ခွင့်ရေးရုံးရဲ့2023ခုနှစ်မတ်လတုန်းမြန်မာနိုင်ငံတွင်းလူ့ခွင့်ရေးအခြေအနေဆိုင်ရာအချက်အလက်အစီရင်ခံစာရဲ့စာမျက်နှာသုံးမှာတော့စစ်တပ်စန့်ကျင်တဲ့လက်နက်ကိုင်အဖွဲ့များရဲ့ရာဇဝတ်မှုများဆိုပြီးလဲဖော်ပြပါတယ်။အထူးသဖြင့်မြို့ပြဒေသတွေမှာစစ်တပ်လူလာတဲ့ပြည်သူစစ်အဖွဲ့ဝင်တွေဒါမှမဟုတ်လဲသတင်းပေးတွေလို့ရှုမြင်ခံရသူတွေကိုစစ်တပ်ကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကပြစ်မှတ်ထားတပ်ဖြတ်မှုတွေရှိတယ်ဆိုတော့အစီရင်ခံချက်တွေကိုလည်းကုလသမဂ္ဂလူ့ခွင့်ရေးရုံးကလက်ခံရရှိကြောင်းဖော်ပြထားတာပါမြန်မာနိုင်ငံကအခြေအနေတွေဟာပိုပြီးတော့ပြင်းထန်ကြီးထွားလာနေတယ်လို့မြန်မာဆရာကုလသမဂ္ဂလူ့ခွင့်ရေးရုံးအကြီးအကဲ James Ruhebar ကတောက်ချန်နေကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာထောက်ပြပါတယ်
and you have a military making war against
them. Kaleja muara ko jin thone bi ko pi du de a paw ma sit sin ni de sit tat ta khu shi ni da ha so yin lu khun ye a long sou yau song shou mu re phit se de pyatana ji paw paw se ba de
sit tat ye si bwa ye si ma khan kwe mu lwe chaw mu re cha lu ru ma si bwa ye a chat de chou ya bi mat la 2020 pi nin ne nai shi yin စီရင်မွေးတည်မှုကလည်းနှစ်ဆတိုးလာတယ်လို့ကုလသမဂ္ဂကဖော်ပြထားပါတယ်ရှင်